Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February လ5ရက်တနင်္ဂနွေနေ့မနေ့ပဲအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးပါပါ။မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးဆိုးလာနေတယ်လို့စင်ကာပူနိုင်ငံချိုင်းဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်ဝန်ဟင်မှရောက်နေတဲ့တရုတ်ထောက်လှမ်းရေးမိုးပြန်ဘူပေါင်းကြီးကိုအမေရိကန်လေတပ်ကစနေနေ့မှာပြစ်ချလိုက်ပါတယ်။အာဏာသိမ်းစစ်တပ်ကိုတိုးမြှင့်ပြီးအရေးယူဖို့အတွက်ပြည်ပရောက်မြန်မာတွေတောင်းဆိုနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစုံမှုကြော်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့စက်သွဲမင်းမြန်ချက်နဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။တော်ရရှိမှာခင်ဗျာကျွန်တော်တို့အခုဆက်လက်ပြီးတော့ပြောပြလို့တဲ့အကြောင်းအရာကတော့ဆက်သွယ်မင်းမြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေမှာဆိုလို့ရှင်လို့ရှင်တော့မြေအသိန်းခံရတဲ့ဒုအတန်းအစီအစဉ်ဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ပြမှာဆက်လက်တင်ပြသွားမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့တို့ကျွန်တော်ဇော်မိုးကျော်တို့တင်ပြမှာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံချိုင်းဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံချိုင်းဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။အခုကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အချင်းအတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေမှုတွေကိုကြည့်ရင်အခြေအနေဟာပိုပြီးကောင်းမလာတဲ့အပြင်ဆိုးလာနေတာကိုပြနေတယ်လို့ပြောကြားလိုက်တာပါ။အာရှနိုင်ငံချိုင်းဝန်ကြီးတွေဟာမြန်မာပြည်ထနာအဖြေရှာရေးအတွက်ရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ကင်ဆယ်ထားကြတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်စစ်တပ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းအလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်လိုအပ်ချက်အနေနဲ့အဖမ်းခံရတဲ့တမရဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်နိုင်ငံရေးအကြံသားအလုံးကိုလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အာရှအလှည့်ကျဥက္ကဋ္ဌအသစ်ဖြစ်တဲ့အင်ဒိုနီးရှားတာဝန်ယူလာတဲ့အချိန်မှာသူကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတာဝန်ယူရတာဖြစ်ပြီးမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးအတွက်အဓိကကျတဲ့အဖွဲ့အလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ရေးကိုလှုပ်ဆောင်မှုကတိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့အကောင်အထည်ဖော်ဖို့အထူးအရေးကြီးကြောင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်တဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတချို့ရဲ့ထုတ်ပြန်ပြောဆိုချက်တွေဟာတပတ်သက်ဆန်ပြီးမှန်ကန်မှုမရှိတဲ့အတွက်ဆိုကပယ်ချလိုက်ကြောင်းအာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနက February 4ရက်နေ့နေစွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့တာဝန်ထမ်းဆောင်ခြင်းနှစ်နှစ်ပြည့်တဲ့ပတ်သက်ပြီးနိုင်ငံတချို့နဲ့ကုလသမဂ္ဂတာဝန်ရှိသူတို့အပြုသဘောမဆောင်သောသတင်းများထုတ်ပြန်ခဲ့သလို NUG CRPH နဲ့လက်ဝေကန် PDF တို့ရဲ့အကြမ်းဖက်လိုအပ်ကြောင်းအပြစ်မဲ့ပြည်သူ9,000ကျော်တည်ဆုံးခဲ့တာကိုဖော်ပြချက်ဖုံးကွယ်ထားတဲ့အတွက်အထင်လွှမ်းမစေတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်တဲ့ပတ်သက်ပြီးကုလသမဂ္ဂအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအစိုးရများတန်ရုံများနိုင်ငံတကာလူ့အခွင့်အရေးအဖွဲ့များကကန့်ကွက်ရှုတ်ချခဲ့ပြီးမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစစ်အုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမြန်မာနိုင်ငံမှာစစ်အောင်အာဏာသိမ်းစစ်ကောင်စီကစစ်အုပ်ချုပ်ရေးစန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်အ ਨੇ စုံလူ3,000ကျော်တေဆုံးပြီးဒုက္ခသည်တိတက်သမ5တန်းလောက်ထပ်မံအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရကြောင်းနဲ့အ ਨੇ စုံအိုးအိမ်ပေါင်း 38,000 ကျော်လောက်ပျက်စီးဆုံးရှုံးခဲ့ရပြီးလူပေါင်း 18 တန်းကျော်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ပြောဆိုထားပါတယ်။ဒီကိန်းဂဏန်းတွေဟာတကယ့်လက်တွေ့မှာတိထက်ပိုပြီးများနိုင်တယ်လို့လည်းပြောဆိုထားပါတယ်။
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌယိုရှိယိုဟေးဆာဆာကာဝါဟာစနေနေ့ကရခိုင်တပ်ဖွဲ့ AA ရဲ့နိုင်ငံရေးမှူးဦးစလဆောနဲ့တွေ့ဆုံပြီးတော့လက်ရှိအဖြစ်ရဲ့အခြေအနေတည်မြဲစေချင်ကြောင်းပြောကြားခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခါကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟို Nippon Foundation ရဲ့ဥက္ကဋ္ဌဟို Mr. ဆာဆာကာဝါက ဒီကျွန်တော်တို့ရဲ့ဟိုနိုင်ငံရေးမှူးဦးဦးလာစုနဲ့တွေ့ဆုံချိန်မှာဟိုသူပြောသွားတာကတော့အဓိကနှစ်ချက်ပဲဗျ။ဟိုတစ်တစ်ချက်ကတော့ဒီကလေးငယ်တွေရဲ့ဒီပညာရေးအတွက်ဟိုသူအကူအညီပေးချင်တယ်ဆိုတာရယ်ဟိုနောက်ပြီးလို့ရှိရင်ဟိုနှစ်တစ်ချက်ကတော့ဒီအခုလက်ရှိအပြည့်ရထားတဲ့အနေထားကိုဟိုဆက်ပြီးတော့ဟိုထိန်းထားပြီးတော့ဟိုငင်းငင်းချမ်းချမ်းဖြစ်စေရှင်တယ်ပေါ့ဟိုအဓိကတော့ဒီနှစ်ချက်ပါပဲ
မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်မြောက်ဦးကစစ်ဆောင်တွင်နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်သူရဲ့ခီးစဉ်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရခိုင်ပြည်နယ်မှာ2020ရွေးကောက်ပွဲမတိုင်ခင်အေအေနဲ့စစ်တပ်တို့ကြားနှစ်နှစ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပြီးတော့နှစ်ဖက်အပြည့်ရရေးအတွက်သူကဂျာဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်ရွေးကောက်ပွဲအပြီးမှာစစ်တပ်နဲ့အလွတ်တဘောအပြစ်ရက်ခဲ့ရကနေစစ်အာဏာသိမ်းပြီးချိန်မှာလည်းဆက်လက်ပြီးတော့ရက်စဲနေခဲ့တာပါဒါပေမဲ့မနစ်ကအောက်တိုဘာလဆန်းမှာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့တာဖြစ်ပြီးနိုဝင်ဘာ16ရက်နေ့ကတော့လူသားစာနာမှုထောက်ထားရေးအတွက်နှစ်ဖက်နှုတ်အားဖြင့်အပြစ်ရက်ပြီးအခုထိလည်းဒါဟာခိုင်မြဲနေဆဲဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်ကမ္ဘာမြို့ကြီးအသီးအသီးမှာအဝေးရောက်မြန်မာရေးလှုပ်ရှားသူတွေကမနေ့ကစနေနေ့မှာဆန္ဒပြခဲ့ကြပြီးအာဏာသိမ်းစစ်ကောင်စီကိုပုံမဖိအားပေးတံခတ်ရေးယူဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုပုံမထောက်ခံကူညီဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။ဝါရှင်တန် DC တဝိုက်ကမြန်မာအင်အားစုတွေကတော့သမရအင်ပြူတော်ရှေ့မှာလာရောက်ဆွေးနွေးခဲ့ကြပြီးတောင်းဆိုဆန္ဒပြခဲ့သလိုသမရဂျိုးဘိုင်ဒန်ကိုလည်းအိတ်ဖွင့်ပေးစာတစ်စောင်ပေးရခဲ့ပါတယ်။အဲ့ဒီစာမှာမြန်မာစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်တမ်းပတ်ဖို့အပါအဝင်အဓိကအချက်၃ချက်ပါဝင်တယ်လို့ဥဆောင်လှုပ်ရှားသူတူဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်
။စစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်တမ်းပတ်ဖို့ကျွန်တော်တောင်းဆိုတာလေ။နမနိချက်ကတော့တကယ်အဓိကစစ်ကောင်စီကိုဝင်ဝင်ပေးနေတဲ့ MOG ကိုစံနှုန်းဆက်ပေးပါလို့တောင်းဆိုတယ်။စစ်ကောင်စီကလေးချောင်းလေးလေးချောင်းနဲ့တုံးပြီးတော့မှပြည်သူလူထုကိုဖူးကျဲတယ်။လေးချောင်းတက်ခိုင်းမှုလုံးနေတဲ့ကြောင့်အားလေးကိုရက်တက်ပြုံးတဲ့တိုက်လေရင်မှတိုးတဲ့ဒေစီကိုစစ်ပုံးမှုတွေရဆိုင်မှုစစ်လက်နဲ့ပစ္စည်းတွေကိုအဲဒါကြောင့်ဒါကိုကန့်သတ်ဖို့အဓိက၃ချက်ကိုကျွန်တော်တောင်းတာဖြစ်ပါတယ်။
ဖေဗူအာရီလပထမပတ်အတွင်းတကမ္ဘာလုံးလှုပ်ရှားမှုလှုပ်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာအဖွဲ့အစည်း30ကျော်အပြင်ဟောင်ကောင်၊ကမ်ဘောဒီးယားနဲ့အမေရိကန်အဖွဲ့အစည်း10ဖွဲ့လည်းပါဝင်ပါတယ်။တချိန်တည်းမှာပဲဆန်ဖရန်စစ္စကိုမြို့မှာလည်းမြန်မာအင်အားစုတွေစုစည်းပြီးမြို့တော်ခမ်းမရှိမှဆန္ဒပြကြပါတယ်။ဒါ့အပြင်အွန်လိုင်းဆွေးနွေးပွဲများအွန်လိုင်းလှုပ်ရှားမှုများကိုလည်းဒီရက်သက်တပတ်အတွင်းပြုလုပ်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာတော့ဂယူနာအဖွဲ့ကဥဆောင်ပြီးဒရိုက်တာကိုပေါ့ရဲ့ရောင်နီလာယာလန်ရုပ်ရှင်ကိုအမ်စတာဒမ်မြို့တော်ကရုပ်ရှင်ရုံမှာပြသခဲ့ပြီးဘယ်လ်ဂျီယံ၊ဂျာမနီစတဲ့နိုင်ငံတွေကမြန်မာတွေလည်းလာရောက်ခဲ့ကြပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နိုင်ငံရဲ့ဝီဟင်မှာရောက်နေတဲ့တန်တရားဖြစ်ဖွယ်တရုတ်ထောက်လိုင်းရေးမိုးပြံဘူပေါင်းကြီးကို American လက်ထက်ကစနေနေ့မှာပြစ်ချလိုက်ပါတယ်။ဒီဘူပေါင်းကြီးကိုကရိုလိုင်းနားပြည်နယ်ကမ်းလွန်မှာပြစ်မှတ်ချခင်ကသူဟာမြောက်အမေရိကတိုက်တကြောကစစ်စခန်းတွေပေါ်မှာဖျက်ချော်ပြီးပြန်တန်းခဲ့တဲ့အတွက်အမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုတွေဖြစ်ပွားခဲ့တာပါ။ကျောင်းကား၃စင်းစာအရွယ်လောက်ကြီးမားတဲ့ဒီမိုးပြံဘူပေါင်းကြီးကအမြင့်ပေ6000လောက်မှာပြန်နေတာဖြစ်ပြီးအခုတော့ချန်ရစ်တဲ့ဘူပေါင်းအပိုင်းစာတွေကိုအတ္တလန္တိတ်သမုဒ္ဒရာထဲကအမေရိကန်ရေပိုင်နဲ့ထဲရှာဖို့လုပ်နေပါပြီ။ဒီဘူပေါင်းကိုအမေရိကန်တိုက်လေရင်ကပြစ်ချတာလို့အမည်မဖော်လိုတဲ့အရာရှိတွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီဘူပေါင်းနဲ့ပတ်သက်ပြီးအစိုးရအရေးယူဆောင်ရွက်မှာဖြစ်ကြောင်းစနေမနေ့ကသတင်းတောက်တွေအမျိုးဖြစ်ကြခဲ့တာပါဘူပေါင်းကြီးတမုတ်ကြရဲရောက်လာချိန်မှာတော့အမေရိကန်လေကြောင်းစီမံခန့်ခွဲရေးနဲ့ကန်ယုတန်းဆောင်တပ်တွေကဘူပေါင်းရှိရာဝေဟင်းတဲ့ရေပြင်မှာဘာမှမရှိအောင်ရှင်းလင်းမှုလှုပ်ဆောင်တာပါရုပ်သံဗီဒီယိုထဲမှာပောက်ကွဲမှုအငြင်းစားတစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘူပေါင်းရေပြင်နဲ့ကျသွားတာကိုတွေ့ရပါတယ်အနည်းတော့မှအမေရိကန်စစ်သုံးဂျက်လေယာဉ်တွေပြန်သားနေတာတွေ့ရပါတယ်
ယူကရိန်းရဲ့လူသားချင်းစာနာမှုဆိုင်ရာအကြမ်းတမ်းနဲ့ပတ်သက်တဲ့ WHO ကျန်းမာရေးအဖွဲ့ရဲ့အစိုးရကံစားနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့ကုလသမဂ္ဂပါပြီးခဲ့တဲ့စနေနေ့တုန်းကထိတ်တိုက်တွေ့ခဲ့ကြပါတယ်။ရုရှားကတော့ဒီအစိုးရကံစားဟာနိုင်ငံရေး ရွေချင်းနဲ့လောက်တာလို့ဆွဆွဲပြောဆိုပါရယ်အမေရိကန်ကတော့တောင်းဆိုရအချက်လက်တွေနဲ့အများဆုံးထပ်မံဖြည့်ဆွက်ဖို့တောင်းဆိုလိုက်ပါရယ်တဲ့ရင်တွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပထမအဆုံးအနေနဲ့ဆက်သွယ်မေးမြန်းကမ်းတစ်ပုဒ်ကိုစတင်တင်ဆက်ပါမယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့နှစ်နှစ်အတွင်းမှာအုပ်ချုပ်ရေးတရားစီရင်ရေးအပြင်စီရေးအရာထိုးစစ်တွေကိုပါဆောင်ရွက်လာနိုင်တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူကိုနေဖုံးလကပြောဆိုပါတယ် NUG အနေနဲ့တနိုင်ငံလုံးရဲ့အနာဂတ် NUG အနေနဲ့တနိုင်ငံလုံးရဲ့အနာဂတ်အားလုံးဆုံးဖြတ်လို့မရပေမဲ့အခြေခံမူတွေကိုတော့ချမှတ်ထားတယ်လို့လည်းပြောဆိုပါရယ် NUG ပြောခွင့်ရသူတူဖြစ်တဲ့ကိုနေဖုံးလက်ကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားပါရယ
်ကိုနေဖုံးလက် view ကိုအခုလိုလက်ခံဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအင်တာဗျူးလက်ခံတာเนาะကျွန်တော်အရင်ဆုံးမေးချင်တာကအခုနယူတန်လိုက်ရဲ့ slogan တွေထဲမှာလည်းသွေးကြွေးမှာဆွေးနွေးစရာမရှိဘူးဆိုတဲ့လူငယ်တွေပြောကြတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအခုဆိုအာဆီယံတို့ဘာတို့ကလည်းပြောနေတဲ့အခါမှာတွေ့ဆုံဆွေးနွေးဆိုတဲ့ကိစ္စတွေပါလာတယ်ချိုးနိုင်ငံရေးပါတီရဲ့ပြောဆိုမှုတွေမှာလည်းဟိုဆွေးနွေးပြီးမှဖြေရှားမယ်ဆိုတဲ့အမြင်လေးတွေရှိတယ်။အဲ့တော့ဒီနီးနာနဲ့ပတ်သက်လို့ရောဟိုစတော့ New Dollar ရဲ့စတော့ slogan နဲ့ပြောင်းသွားပြီလားဒီတိုင်းပဲရှိလားကိုတင်ဖို့လားအမြင်ဘယ်လိုရှိပါလဲ
။ဟောကျွန်တော်တို့ရဲ့ယာယီသမရာကြီးလည်းဒါပြောထားတာရှိတယ်။တွဲဆောင်ဆွေးနွေးနိုင်ခြင်းရှိတယ်ဘလို့အခြေအနေမျိုးမှလည်းပေါ့နော်။ဒါမျိုးဟိုကိုစကားတစ်ခွန်းနဲ့လွယ်လွယ်ကူပြောရရင်တော့ surrender လာလို့ရင်တော့ကျွန်တော်တို့လက်ခံမှာပေါ့။ဟောကျွန်တော်ဘယ်စစ်ပွဲတစ်ခုမှာဟိုစစ်နိုင်တဲ့သူနဲ့စစ်ရှုံးတဲ့သူနဲ့တော့မှနောက်ဆုံးမှစပွဲပေါ်ထိုင်ပြီးတော့စစ်ရှုံးစာချုပ်တော့ချိုးဟိုချုပ်ရသေးတာပဲလေအဲ့တော့ပြောချင်တာကဒါ2008ဖွဲ့စည်းပုံကိုဖျက်မယ်ပြီးရင်စစ်တပ်ကနောက်နောက်ဘယ်တော့အခါမှနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်မရှိဘူးနောက်ပြီးတော့ဒီလက်ရှိချုံနှောင်ထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကျွန်တော်တို့ဒါတွေကိုလည်းဒါလွှတ်ရမယ်နော်ဒီလိုအနေအထားမျိုးတွေပေါ့ condition တွေရှိတာပေါ့နော်ဒီလို condition တွေနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဒါဆိုရင်တော့ကျွန်တော်တို့ကကပြောတဲ့ surrender လုပ်တဲ့အနေအထားတစ်ခုဆိုရင်တော့ကျွန်တော်တို့အနေနဲ့ကခုနကစစ်ရှုံးစာချုပ်ဓာချုပ်မယ်ဆိုရင်တော့စပွဲပိုင်းပေါ်မှာမဲအောင်နိုင်တဲ့တွေ့ကောင်းတွေ့မယ်ပေါ့ဗျာအဲ့လိုအခြေအနေမဟုတ်ဘဲနဲ့ဒီလိုမျိုးတွေးစွန်းနေတဲ့လက်နဲ့တော့တော့ကျွန်တော်တို့ဒါတွေးဆုံညှိနှိုင်းဆွေးနွေးမယ်ဆိုတော့အခြေအနေတစ်ခုတော့ဒီဒေါ်လာကြီးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမိချင်တာခုနကကိုနေဘိုးလာပြောသွားတဲ့အချိန်မှာဒီလိုစစ်တပ်ကစစ်ကောင်စီအဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ဖို့တိုက်ခတ်တယ်ပေါ့နော်ဒါကပြောမဆိုရင်ညူတော်လိုင်းပေါ်လာတဲ့ NUG NUCC ရဲ့မူဝါဒတွေလို့ကျွန်တော်နားလည်ပါတယ
်။
ဒါပေမဲ့တစ်ဖက်မှာတောက်လျှောက်ကယင်ကာလာတွေတော့မှ NLD ရဲ့မူပါအကြမ်းမဖက်ပဲအကြမ်းမဖက်တဲ့မူဝါဒရှိတယ်။တွဆုံဆွနေနဲ့ဖြည့်ရှင်းမယ်ဆိုရယူဆတွေရှိပါတယ်။အဲ့တော့အခုလက်ရှိညူတော်လိုင်းမှာတအုပ်လို့ဖြစ်နေတဲ့ NUG ကဒီမူကင်ထားတာက NLD ရဲ့အရင်ရှိထားတဲ့မူရင်းနဲ့ရောခွာဝါးပြီလား။ဟိုပြိပခသဘောမျိုးဖြစ်နိုင်လား။
ဟို NLD ရဲ့သူထုတ်ပြန်ချက်တွေကိုပြန်ပြီးတော့ကျွန်တော်လေ့လာဖို့လိုပါလိမ့်မယ်။ဟို NLD အနေနဲ့ကတော့အခုလောလောဆယ်မှာဒါရှိပြီးသားရှိထားတဲ့ဒီဘိုးကောင်အလုပ်ဘိုးကောင်ဒီဝင်တွေပေါ့နော် CEC လို့ကျွန်တော်တို့ခေါ်တာပေါ့ဘိုးကောင်ဒီဝင်တွေကဒါမစုံလင်းတဲ့တကြောင်မျိုးဒါမူပိုင်းဆိုင်ရာဆုံးဖြတ်ချက်တချို့ကိုမချဘူးဆိုတာမျိုးပြောထားတာရှိတယ်။ဒါပေမဲ့တစ်ဖက်မှာလည်းအလုပ်တော့လုပ်နေဖို့လိုတာဟုတ်နော်အဲ့တော့ကြောင့်မလို့ဒါ Central Working Committee ဆိုပြီးတော့ဒါဘိုးအလုပ်ကော်မတီဆိုပြီးတော့ဖွဲ့စည်းပြီးတော့အလုပ်တွေလည်းတောက်လျှောက်ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့ထုတ်ပြန်ချက်တွေကိုတစ်ချက်ပြန်လေ့လာတဲ့အခါမှာကျွန်တော်ကတော့ကွဲလွဲတယ်လို့မထင်ဘူး NLD အခုသူတို့ရဲ့ထုတ်ပြန်ချက်တွေကို NLD ရဲ့ထုတ်ပြန်ချက်ကိုလေ့လာတဲ့အခါမှာအကြမ်းမဖက်တဲ့နီးကိုဆက်လက်ကင်ဆွဲထားတယ်ဆိုတော့အတုံးတော့ကျွန်တော်ကတော့မတွေ့ဘူးမတွေ့ဘဲနဲ့ကျွန်တော်တို့ကပြည်သူထောက်ခံတဲ့နီးနာတွေနဲ့ဒီအကြမ်းဖက်ဆဲဟုတ်စုကိုဆန့်ကျင်သွားမယ်ဆိုတဲ့စကားလုံးမျိုးပေါ့နော်ဒါမျိုးကိုကျွန်တော်ဒါတွေ့ခဲ့တာရှိပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်ကတော့လက်ရှိအချိန်မှာလဲဒါ NUG ရောနော် CRPH ကောနောက်ပြီးတော့အခြားဒီ NUCC ရောဘာလို့ねဒီ NLD ကလည်းနိုင်ငံရေးပါတီတခုအနေနဲ့အကုန်လုံးကျွန်တော်တို့အလုပ်တွေတွဲဆက်ပြီးတော့ဒါလောက်ကင်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကျွန်တော်ကတော့တိတ်ပြီးတော့ဒါအစိုးရမှုမရှိဘူးနောက်ပြီးနောက်တစ်ခုကျွန်တော်ပြောချင်တာကတချို့သောတချို့သောတိုင်းရင်းသားခေါင်းဆောင်တွေတချို့သောပုဂ္ဂိုလ်တွေကဘာလို့စိုးရင်လဲဆိုရင်ခုနကကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့နော် NLD ရဲ့ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တို့တမရာကြီးတို့ထောင်အားလွတ်လာတဲ့အခါမှာနော်တစုံတရာမှဒီဒေါ်လာရေးကြီးဟာကြောင်းလဲသွားမလားပေါ့နော်ဒါမျိုးလဲစိုးရင်ကြတယ်ပေါ့နော်ဒါစိုးရင်နဲ့ကိစ္စကိုကျွန်တော်ကတော့အပြစ်မမြင်ပါဘူးဒါပေမဲ့ကျွန်တော်တို့ဟိုပေါ့နော်တရားဝင်ထုတ်ဖော်ပြောလို့တော့မရဘူးပေါ့ဒါပေမဲ့လဲကျွန်တော်တို့ရရှိထားတဲ့တချို့သောသတင်းစကားတွေရှိပါတယ
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနေ့ငွေတွေနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ဇပိုင်းဆိုင်ရာချွေးမှုရှိတဲ့အတွက်ကြောင့်မလို့ခွင့်လွှတ်တိကံပါခင်ဗျာကျွန်တော်ရဲ့အတန်လွတ်စီစဉ်တွေကိုမကြာမီပဲဆက်လက်ပြီးပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ် ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကို Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုလို့ရဆိုလို့ရှိရင် VO ရဲ့ website စာမျက်နှာမှာလည်းကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုဖတ်ရှုနိုင်ပါတယ်။ VO စာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်ကတော့ email ကနေတဆင့်ဆက်သွယ်ရေးသားနိုင်ပါတယ်။ဆက်သွယ်ရေးသားမယ့် email လိပ်စာကတော့ burmese@voanews.com ကိုရေးသားနိုင်ပါတယ်ကျွန်တော်တို့မကြာမီအချိန်အတွင်းမှာကျွန်တော်တို့ပြန်လည်ပြီးတော့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့အတွက်ကျွန်တော်တို့ဂျိုးပန်းဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေမှာနောက်ထပ်ဆက်လက်ကြည့်ရှုနားတော်တာဆင်ရဖို့ရှိကြတော့တို့အတန်အစီအစဉ်အားရှာတပတ်အတွင်းအာရှနိုင်ငံရေးအစီအစဉ်စတာတွေကိုကြည့်ရှုနားတော်တာဆင်ရဖို့ရှိပါတယ်။ဒါအပြင်လေယာစီးပွားသတင်းများစတဲ့အစီအစဉ်တွေကိုလည်းကြည့်ရှုနားတော်တာဆင်ရဖို့ရှိပါတယ်။ဒုတိယအစီအစဉ်ကိုစတင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြေယာပြဿနာတွေအစဉ်ဆက်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြေယာသိမ်းဆည်းခံရတဲ့အခြေအနေတွေပုံမှုဆိုးရွားလာတယ်လို့လေယာသိမ်းဆည်းခံလေသမားတွေနဲ့လေယာမြေအခွင့်အရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်။နားတော်တာဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နိုင်ဖို့ကျွန်တော်တို့ကြိုးစားဆောင်ရွက်နေပါတယ်အခုချိန်မှာတော့ကျွန်တော်တို့သတင်းတွေကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြပေးပါအောင်မယ
်မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံကြီးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံကြီးဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်အခုကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အချိန်အတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေမှုတွေကိုကြည့်ရင်အခြေအနေဟာပိုပြီးကောင်းမလာတဲ့အပြင်ဆိုးလာနေတာကိုပြနေတယ်လို့ပြောကြားခဲ့တာပါအာဆီယံနိုင်ငံကြီးရဲ့ဝန်ကြီးတွေဟာမြန်မာပြည်ထောင်စုအဖြေရှာရေးအတွက်ရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်ပြီးတော့ကင်ဆယ်ထားကြတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြှင့်ရေးအတွက်စစ်တပ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်တက်ဆိုင်တဲ့အဖွဲ့အစည်းအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်လိုအပ်ချက်အနေနဲ့အဖမ်းခံနေရတဲ့သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အလဲကျဥက္ကဋ္ဌအစ်စ်ဖြစ်တဲ့အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပါတာဝန်ယူရတာဖြစ်ပြီးမြန်မာနိုင်ငံမှာမျိုးသားပြန်လည်တင့်မြတ်ရေးအတွက်အဓိကကျတဲ့အဖွဲ့အားလုံးပါဝင်ဆွေးနွေးနိုင်ရေးကိုလှုပ်ဆောင်ဖို့အတွက်ကတိပေးခဲ့ကြောင်းလည်းပြောပါတယ
်။တော်ရရှိမှာပြကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုပြန်ပြီးထုတ်လွှင့်နိုင်ဖို့ကျွန်တော်ကြိုးစားပြင်ဆင်နေပါတယ်။အခုတော့ကျွန်တော်တို့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတော့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးပထမဆုံးအကြိမ်အာဆီယံအစည်းအဝေးမှာမြန်မာရေးပွင့်လင်းစွာဆွေးနွေးခဲ့ကြပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့တောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ပြီးကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေပြုလုပ်ခဲ့ပါတယ်မြန်မာအင်းနေချင်းအိန္ဒိယမှာတော့ဟိန္ဒူအမျိုးသားရေးဝါဒအရှိန်မြင့်တက်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်စတဲ့အကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြမှာဖြစ်ပါတယ်မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အချိန်နဲ့တိုက်ဆိုင်စွာပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာပြီးနောက်ပထမဆုံးအကြိမ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးကိုဖေဖော်ဝါရီလ3ရက်တောက်ကြနေ့မှာဂျကာတာမှာစတင်ကျင်းပခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံပြည်ထောင်စုဟာဒီအာဆီယံအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာအရေးချဉ်းကပ်ဆောင်ရွက်မဲ့နည်းလမ်းကိုတင်ပြခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူဒီကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် I briefed the meeting on the Indonesia approaches on Myanmar as chair
ဒီအစည်းအဝေးမှာအာဆီယံဥက္ကဋ္ဌနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုချင်းကပ်ဆောင်ရွက်မယ်နည်းလမ်းကိုကျွန်မတင်ပြခဲ့ပါတယ်အာဆီယံဘုံသဘောတူညီချက်၅ရပ်ဟာအဓိကဖြစ်ပါတယ် အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းထောက်ခံပါတယ်မြန်မာနိုင်ငံမှာအားလုံးပေါ်မှာချီးမွမ်းတဲ့ဖြစ်အောင်ဒီဘုံသဘောတူညီချက်၅ရပ်ကိုတိတိတသားတိုးတက်မှုရအောင်အတွက်အကောင့်ထည့်ဖော်ဖို့တောင်းဆိုတိုက်တွန်းသွားမယ်လို့သဘောတူခဲ့ကြပါတယ
်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုပြက်ပြက်သားသားလှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုစစ်ဘက်နောက်ခံရှိသူတို့ခန့်အပ်စေလွတ်မယ်လို့ဗုဒ္ဓဟူးနေ့တုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားရဲ့ယင်းနီမြုံနိုင်မှုဝင်ကြီးဗိုလ်ချုပ်ကြီးဟောင်းလူဟတ်ဘန်ဂျေတန်ကမြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးတိုင်းပြည်ကိုအရေးအချင်းရှိသူတွေကိုဥဆောင်ဝင်ပေးဖို့နဲ့အင်ဒိုနီးရှားရဲ့အသွင်ကူးပြောင်းရေးကိုနမူနာယူဖို့မကြသေးမီကပါတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအတွင်းထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်တို့ကမြန်မာစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတာတွေရှိပေမဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်းစတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီအပေါ်ထိတိယောက်ယောက်ပြောဆိုဝေဖန်တာတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကပြီးခဲ့တဲ့ရက်ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဟာတရားဝင်မှုမရှိဘဲမြန်မာနိုင်ငံကိုလည်းအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့သူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာမျိုးပေါင်း130လောက်ကိုလုံခြုံရေးအရာထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ကဝန်ခံပြောဆိုခဲ့ပြီးနောက်မြို့ပေါင်း40လောက်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီမှာဒီနယ်မြေထိန်းချုပ်ရေးကိုအကောင်အထည်ဖော်နိုင်ပါမလားလို့အခဲခတ်တွေကတော့မေးခွန်းထုတ်ပါတယ်။အမေရိကန်အပါအဝင်မြန်မာဒီမိုကရေစီအရေးထောက်ခံတဲ့နိုင်ငံတွေကတော့စစ်ကောင်စီရွေးကောက်ပွဲလုပ်မယ်လို့ရည်မှန်းထားတဲ့ဩဂုတ်လလောက်မှာပဋိပက္ခတွေပုံမပြင်းထန်နိုင်တယ်လို့တတိပေးပြောဆိုထားပါတယ်။မြန်မာပါဝင်အာရှဒေသအတွင်းစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အင်္ဂါနေ့မှာဝန်ကြီးအော့စတင်ဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီယွန်ဆပ်နဲ့တွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့စီရေးချင်းချောင်းမှုရန်ကိုဆွေးနွေးခဲ့ပါတယ်။အမေရိကန်တိုက်လေရင်တွေလေရင်တင်သင်းမောတွေအပါအဝင်အမေရိကန်စစ်အင်အားတွေတိုးချထားဖို့နဲ့နှစ်နိုင်ငံစီရေးပူးတွက်လေ့ကျင့်မှုတွေကိုတိုးချက်ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်
။ The United States and the ROK are committed to
မြောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်လာရင်ဘယ်လိုခုခံကာကွယ်မလဲဆိုတာကိုရည်ရွယ်ပြီးပူးတွက်လေ့ကျင့်ဖို့ကိုလည်းဆွေးနွေးခဲ့တယ်လို့ကြာတာပရင်းနေတုံးကနှစ်နိုင်ငံလေတပ်ပူးတွဲလေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားရဲ့လောက်ရဟာတင်းမာမှုကိုစိုးရိမ်ရတဲ့အနေအထားအမတ်အထိရောက်အောင်တွန်းပို့နေကြောင်းနဲ့လိုအပ်ရင်နျူကလ িয়ার အပါအဝင်တာလတ်တာဝေးပစ်လက်နက်တွေနဲ့တုံ့ပြန်သွားမယ်လို့ကြာတာပရင်းနေမှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံကိုဝင်ကြီးအော့စတင်ဆက်လက်သွားရောက်ခဲ့ပါတယ်။ကြာတာပရင်းနေမှာဖိလစ်ပိုင်ကာကွယ်ရေးဝင်ကြီးကာလီတိုဂဲလဗစ်ဂျူနီယာနဲ့တွေ့ဆုံခဲ့တယ်လို့ဖိလစ်ပိုင်သမ္မတနဲ့လည်းတွေ့ဆုံခဲ့ပါတယ်။
concrete actions to address destabilizing activities in the region.
ဒီပြည်နယ်ပြင်တွင်တည်ငြိမ်မှုမရှိအောင်ဖန်တီးနေတာကိုတုံ့ပြန်သွားမဲ့အခိုင်အမာနည်းလမ်းတွေကိုကျွန်တော်တို့ဆွေးနွေးခဲ့ပါတယ်လို့ဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်ကနောက်ထပ်နေရာ၄ခုမှာအမေရိကန်တပ်တွေအုံပြုခွင့်နဲ့ခြားထားခွင့်ကိုသဘောတူခဲ့ပါတယ်။အခုလိုအမေရိကန်နဲ့ဖိလစ်ပိုင်အကြားသဘောတူခဲ့တာကိုတရုတ်ကတော့ဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒေတာတွေမတည်ငြိမ်မှုတွေတိုးလာအောင်လုပ်နေတာဟာအမေရိကန်ဖြစ်တယ်လို့တရုတ်ဘက်ကဆွဆွဲခဲ့ပြီးဒီလောက်ရဟာဒေတာတွေတည်ငြိမ်မှုကိုထိခိုက်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြမအိန်းနေချင်းအိန္ဒိယမှာတော့ဟိန္ဒူအမျိုးသားရေးဝါဒကိုမြင့်တင်နေပြီးဝန်ကြီးချုပ်မိုဒီကိုယ်တိုင်အမုန်းတရားတွေကိုမင်းငွေပေးနေတယ်လို့မဟာတမဂန္ဒီရဲ့မြင့်ဖြစ်သူစာရေးဆရာလူအခွင့်လှူရှားသူတူရှာဂန္ဒီကပြောဆိုလိုက်ပါတယ
် The Prime Minister indulges in
ဝင်းကြီးချုပ်မိုဒီဟာ PJP ပါတီနဲ့သူ့ကိုထောက်ခံမှုရာရေးအတွေ့ဟိန္ဒူအမျိုးသားရေးဝါဒကိုအသုံးချနေပြီးအိန္ဒိယမှာဟိန္ဒူနဲ့မွတ်စလင်အကြားတင်းမာမှုတွေတိုးလာနေတယ်လို့ထောက်ပြပြောဆိုတာတွေလည်းရှိပါတယ်စီးပွားရေးအင်အားကြီးဖြစ်လာဖို့ကြိုးပမ်းနေပြီးမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းစီးပွားရေးစီမံကိန်းတွေလှုပ်ဆောင်နေတဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုတိုက်ရိုက်ဆက်ဆံတဲ့နိုင်ငံအ ਨੇ ငယ်တွေကနိုင်ငံတစ်ခုဖြစ်ပါတယ်။ဒီရပိုင်းအတွင်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးလာသူတွေကိုဖမ်းဆီးမှုတွေရှိနေတဲ့အတွက် ဆိုရင်ပူပန်မှုတွေမြင့်တက်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာပြည်တွင်းကလူ့ခွင့်အခြေအနေတွေကိုတင်ပြတဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပါအောင်မယ်မြေယာပြဿနာတွေအစဉ်ဆက်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြေယာသိမ်းဆီးခံရတဲ့အခြေအနေတွေပုံမဆိုးဝါးလာတယ်လို့လေယာသိမ်းဆီးခံလေသမားတွေနဲ့လေယာမြေအခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဒုအသံအစီအစဉ်ကိုကြည့်ရှုနားတော်တာဆင်နိုင်ပါပြီ
အရေကကိုညီပေးတဲ့ဖွဲ့တွေရှိတယ်။မျိုးကနေတင်လာပြီးလာကိုညီကြတယ်။အခုချိန်တွေကကိုညီမဲ့သူလည်းမရှိ
။ခါစားရတော့နော်။တိုက်ဆမ်းလို့ခါစားရ
။ကောမလုံငါတကူဆိုးရှိုးသွားတဲ့ဆိုးကတဲ့ကခလေးရောလူကြီးအထိတမိတော်စုလို့ခါစားရတဲ့
။ကိုဘွားရက်ကြီးရဲ့အကျွမ်းအားကိုနေရတဲ့လေယာမြေကိုကြိုအသိပေးရလည်းမရှိ။ထိုက်တန်တဲ့ရော်ကြီးလည်းမရပဲ။အသိန်းခံလိုက်ရမယ်ဆိုရင်ကဘာပြက်သလိုခံစားရနိုင်ပါတယ်ဒီလိုဖြစ်ရကိုလွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကပြီးခဲ့တဲ့ဆေးအစိုးရတွင်မြေသိမ်းလို့မြန်မာလေသမားထောင်ပေါင်းများစွာခံစားခဲ့ရပြီးပါပြီမြေသိမ်းခံတဝယ်လေသမားတွေအတွက်တော့နိုင်ငံမှာစစ်အာဏာသိမ်းခဲ့တဲ့ကအခြေအနေတွေကပိုခက်ခဲလာခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်ကြားဖြစ်ပါရစေ။ဒီတစ်ပတ်ဆောင်မကိုတော့ Mayfair Media ဖြစ်တဲ့ဒဝဲဝက်ရဲ့သတင်းတောက်တွေကတင်ဆက်ပေးမှာဖြစ်ပါရစေ။ဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
လောကရဲ့နှစ်ခုနှစ်နှစ်လောကသိုးရသားတွေဇမဖေဦးတို့မော်ဆိုတဲ့နာမည်နဲ့ဖေးထားတဲ့ဇမမမတွေလက်ထက်ကလေးကလည်းပါဇဘာစိတ်တဲ့ဇဘာရဲ့ဒီရဲ့သောသီနာတွေဖြစ်တဲ့ခရမ်းချစ်သေးငရုသေးဘိုလာဦးပန်ပန်မင်းမျိုးစိတ်တဲ့အဲ့ဒါနဲ့ပဲဇမတို့စောင်းဝနေဖြစ်စီရတယ်လို့အဲ့ဒါနဲ့ပဲသက်ဘွားတို့ပြရပါတယ
်တင်းနိုင်တိုက်တဝဲမျိုးနဲ့တွင်သာအဲ့ဒီလဲရမည်မှာတော့ခင်ချင်မီသားစုလဲစိုက်စားလာတာကြာပါပြီ။ဒီမှာဖေကတော့လွန်ခဲ့တဲ့ဒိတ်နေတော့ကကွယ်လွန်သွားပြီဖြစ်ပေမဲ့အသက်60အရွယ်မိခင်နဲ့အတူသူတို့မိသားစုအဲ့ဒီနေရာမှာပဲနေကြဆဲပါ။တရားပတ်ချာဝိုက်ဆွဲခံတည်တာတဲ့သူတို့မိသားစုဟာအကြအသိခင်နှစ်တွေကစားလို့မလိုမချိုနဲ့နေနေရတာပါ။ဒီလိုဖြစ်လာရခြင်းကိုနားလည်ဖို့ဆိုရင်တဝယ်မျိုးသစ်ဒီဖို့ဆိုပြီးလက်သမားတူရဲ့မြေဧကထောင်ပေါင်းများစွာကိုအောက်ကွာကိုဆက်ကွနီတုံးကစိတ်အစိုးရပေးယူခဲ့ခြေကိုရန်ကြည့်ဖို့လိုပါတယ်။သိခံရတဲ့ထဲမှာဒေါကီချင်မီသားစုပိုင်မြေရှိဤကလည်းပါသွားခဲ့ပါတယ်။ဒီအတွက်အသိပေးတာလည်းမရှိသလိုဘာရောချင်းမှလည်းမရပါဘူး။ဒါပေမဲ့ချက်ချင်းနှစ်ထုတ်တာမျိုးလည်းမလုပ်ခဲ့ပါဘူး။လက်သမားတွေကိုဒီမြေတွေပေါ်မှာလဲလို့ခွင်လည်းဆက်ပေးထားခဲ့တာပါ။သိထားတဲ့မြေအများစုကိုအစိုးရကဘာအတွက်မှလည်းအတုံးဝဲပြုခဲ့တာပါ။တခုရှိတာကမြေခွက်တွေကိုပုဂံဒီကဝယ်ယူသူတွေစီကိုရှောင်းပစ်ခဲ့ပါတယ်2020ခုနှစ်မှာအမျိုးသမီးတအူးကဒေါခင်ကြည်ကိုပြက်မှုဆိုင်ရာဦးရီပုံမလေးလေးခွန်အရာပိုင်နဲ့ကျူးလွန်မှုနဲ့တဝဲခရိုင်တရားရုံးမှာတရားစွဲခဲ့ပါတယ်တဝဲမျိုးသိကလမ်းမီ6ဧကကိုသူမပိုက်တယ်လို့ဆိုလာခဲ့တာပါနောက်တနေ့မှာပဲနောက်ထပ်အမျိုးသမီးတယောက်ကဒီပုံမှန်နဲ့ပဲထပ်တရားစွဲလာပြန်ပါတယ်။အဲ့ဒီအမျိုးသမီးတွေကသူတို့ပိုင်ဆိုင်ကြောင်းအထောက်အထားတွေပြနိုင်ကြပါတယ်။ဒါပေမဲ့ဒေါခင်ကြည်ပါလဲမြေခွန်ချန်လန်တွေနဲ့အစိုးရကိုစပါပင်ထားတဲ့အထောက်အထားတွေရှိနေပါတယ်။တရားရုံးမှာဒေါခင်ကြည်သာရှုံးခဲ့မယ်ဆိုရင်ထောင်3လဒါမှမဟုတ်ဝေဒန်5000ဒါမှမဟုတ်တန်200လောက်ကြာခံရနိုင်ပါတယ်။ဒါကဒေါခင်ကြည်ကိုအတော်လေးဖိအားပေးနေတာပါ။
ခံစားရတာပေါ့စီ
တကယ်တော့ကျမတို့ကသာတရားစွဲရမှာငါတို့လည်းဆိုသူတို့ကလက်ကနေလည်းထိုးပြီးသူတို့ပိတ်ပါတယ်ဆိုပြီးစုပ်လျုံနေတာပေါ့သူတို့ကသာကျမတို့ကစွဲရမယ်လေသူတို့ကပြောပြတရားလာစွဲနေတယ်ဆိုတဲ့အခါကျတော့ဘယ်လိုပြောရမလဲခံစားရတာပေါ့စီ
မြေယာပြဿနာတွေကနိုင်ငံတော်မှာနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အနာတရှိပြဿနာတစ်ခုပါ အင်းတို့ကလေယာဉ်မြေအများစုက delay ထုတ်တန့်အရာဒါမှမဟုတ်လော့တဘောပိုင်ဆိုင်မှုသာရှိကြပြီးစာရွက်စာတမ်းတွေရှိတောင်မှမြေယာသိမ်းဆီးခံရတဲ့ရန်ကနေမလော့ပါဘူးပွဲလေးမြစ်ပါဟုတောက်အောင်ခံဖို့အင်းနာကြီးပေးတာဒါမှမဟုတ်ရော့ကြီးပေးတာတွေကမရှိသလောက်နေပါပါတယ်2008ခုနှစ်ဖွဲ့စည်းဖို့ခြေကံဥပဒေအရလဲမြေယာဝနိုင်ငံတော်ပိုင်ဖြစ်နေပါတယ်ပြည်ပဆိုင်ရာလူ့အခွင့်အရေးညာစာတမ်းမှာတော့လူတိုင်းကမြေရအဆောက်အအုံပိုင်ဆိုင်ခွင့်ရှိပြီးဒါဟုတ်ဘသူတဦးတယောက်ကမှထင်တယ်လို့ပိတ်ပင်လို့မရပါဘူးဆယ်စုနှစ်တစ်ခုအတွင်းလူရမျိုးသစ်ကလေယာဉ်ပြဿနာတွေကြောင်းအ ਨੇ ဆုံးလူသမား20လောက်တရားစွဲဆိုဖမ်းဆီးထောင်ကျခံခဲ့ရပြီးဖြစ်တယ်လို့လူသမားရေးကူညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့တစ်ခုစီကသိရပါတယ်တချို့လူသမားတွေဆိုရင်သူတို့ကိုယ်တိုင်မရည်တွက်နိုင်လောက်အောင်များပြားတဲ့အပုတွေနဲ့အစိုးရဌာနတွေနဲ့စီးပွားရေးသမားတွေကနေတရားစွဲတာကိုခံခဲ့ကြရတာပါ။ဒါပေမဲ့ပြီးခဲ့တဲ့အရသားနဲ့အရသားတစ်ပိုင်းအစိုးရလက်ထက်မှာတော့လယ်သမားတွေဟာမတရားတဲ့မြေသိမ်းခံရမှုတွေဒါမှမဟုတ်တရားစွဲခံရမှုတွေအတွက်အ ਨੇ ဆိုးတော့တိုက်ကြတာဆန္ဒထုတ်ဖော်တာမျိုးတွေကိုလှုံနိုင်ပါတယ်။2019ခုနှစ်ဒုကဆိုရင်ဒုဝယ်မျိုးသစ်နေရာကိစ္စတွေနဲ့ပတ်သက်လို့လူသမားတွေနဲ့ရဲတွေကြမှာအကြည့်အဲထိတ်တိုက်တွေးခဲ့ဖူးပါတယ်။ဒါပေမဲ့ဒီလိုအခြေအနေတွေကအခုတော့မဖြစ်နိုင်တော့ဘူးလို့လယ်သမားရေးတက်ကြွလှုပ်ရှားသူဒေါက်တင်များကပြောပါတယ်
။အရင်အခြေအနေတော့အခုအခြေအနေကြောင့်ပြောရမယ်ဆိုတော့အရင်အခြေအနေကတော့ငိုရောက်သွား
။အရင်အခြေအနေနဲ့အခုအခြေအနေကိုပြောရမယ်ဆိုရင်အရင်အခြေအနေကငိုလို့ရတယ်။အရင်ကဒို့အတန်တွေထွက်လို့ရတယ်လေ။ဘလို့ပဲတရားစွဲနေပါစေ။အော်ခွင့်ရှိလို့အော်ရတယ်ဆိုတဲ့သဘောပဲ။အခုချိန်မှာတော့လုံးဝပြက်ကွယ်သွားတယ်လို့ပြောလို့ရတယ်ပေါ့ပြက်ကွယ်သွားတယ်ဆိုတာကကောင်းတဲ့အလားလာတော့မဟုတ်ဘူးအတန်ကိုထွက်လို့မရတော့တဲ့အခြေအနေပေါ့
လက်သမားတွေတင်မကပဲအရင်ကသူတို့အတွက်ကူညီပေးနေတဲ့သူနည်းနည်းလေးဟာလဲအခုဆိုပါမှထုတ်ဖော်ပြောဆိုခွင့်မရှိတော့ပါဘူးအရင်တနေ့မှတိုက်တွင်းမှာမြေယာကိစ္စအတွက်ဥပဒေအကူအညီပေးနေတဲ့အဖွဲ့အစည်းအ ਨੇ ဆိုးသုံးခုလောက်ရှိခဲ့ပေမဲ့အာနာသိမ့်ပြီးကြတဲ့ဒီအဖွဲ့ဒီလွယ်ရတတ်သွားခင်တာပါအဒါမို့တော့ခင်ကြီးလို့လက်သမားတွေအတွက်ကုညီသူဆိုတာမရှိတော့တာပါ။အ
ေးဒီလိုလောစီရဲ့ချက်သွားမိလာနေလို
့အကြီးကကုညီပေးတဲ့ဖွဲ့တွေရှိတယ်။မျိုးကနေတင်လာပြီးလာကုညီကြတယ်။အခုချိန်ကြီးကကုညီမဲ့သူလည်းမရှိ
။အရင်ကလက်သမားတွေကိုကုညီပေးနေသူတွေဟာလည်းဖမ်းခံရတဲ့သူကဖမ်းခံရ၊မခံရတဲ့သူကလည်းတကြွလှုပ်ရှားသူဆိုပြီးလောက်ဟမ်းမှာကိုစူရင်နေကြပါတယ်။တချို့ကလည်းအေးဆောင်နေကြရတာပါ။တော်တင်များကတော့လက်သမားတွေရဲ့မြေယာကိစ္စအတွက်ကူညီပေးနေသူနည်းနည်းလေးထက်ကတအူးဖြစ်ပါတယ်။ဒါပေမဲ့သူကလူမသိအောင်ကြိုးဝဲနေရတာပါ။တချို့ကူညီပေးနေတဲ့အဖွဲ့တွေကလည်းပြတ်တဲ့အဖွဲ့ရှိသလိုမလို့တော့တဲ့အဖွဲ့တွေလည်းရှိနေပါတယ်။မူတည်စိန်နဲ့ NLD ဆိုရလက်ထက်မှာလယ်ယာဉ်ခွင့်ရေးပြဿနာတွေကိုဖြေရှင်းဖို့အတွက်စုံစမ်းစစ်ဆေးကော်မတီတွေကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဒီပေါ်ရလဆက်အာနာသိမ့်ပြီးကတည်းကဒီကော်မတီတွေကလည်းအလုံးမလုံးတော့ပါဘူးတချို့လက်သမားတွေကသူတို့ဖြစ်နေတဲ့အမှုတွေကိုတရားဥပဒေအတိုင်းမသွားချင်ကြတော့ပါဘူးဘာကြောင့်လဲဆိုတော့အာနာသိစစ်တပ်ကိုအတိမတ်အမပြုသလိုအယုတ်ကြီးမရှိလို့လို့ဒေါက်တင်များကအခုလိုရှင်းပြပါတယ်အစိုးရဆိုကြည
်လဲမသားမှန်ပဲဖြစ်တဲ့အခါသူရဲ့ဖြစ်ရှင်းမှုတွေနဲ့ကလည
်းအစိုးရဆိုတဲ့သဘောမျိုးမထင်ထားတဲ့အတွက်သူတို့ရဲ့ဖြစ်ရှင်းမှုတွေကတို့တွေအတွက်လည်းအဆင်ပြေမှာမဟုတ်ဘူးလေနော်ဒီသူတရလုံးကလည်းသူတို့ကိုလုံခြုံမှုပေးနိုင်တဲ့အစိုးရလို့သတ်မှတ်မထားတဲ့အတွက်အခုချိန်မှာသူတို့တွေအနေနဲ့လည်းသွားတောင်းဆိုမယ်ဆိုတဲ့အခြေအနေမှမရှိဘူးဖြည့်ရှင်းနိုင်မဲ့အစိုးရတရလို့ထင်မှတ်မထားတဲ့အတွက်လယ်သမားတွေအနေနဲ့လည်းသွားတောင်းဆိုဖို့မစင်စားဘူးပေါ့
ဟေးငါတို့လည်းမလို့လက်ခံ
တာဦးတေဖေးတယောက်တော့သူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာတိုက်ယူနေခဲ့ပြီးသူ့မိအတွက်တစ်ချိန်မှာရှော့ချိရဖို့စမယ်လို့ပြောနေခဲ့တာပါသူ့မိငါအေကာကတော်ရမျိုးသစ်စီမံကိတ်ထဲပါသွားတာဖြစ်ပါတယ်။သူအပါဝင်တခြားဒေသခံနေသမားတွေဟာသူတို့လယ်ယာဉ်တွေအတွက်ကာလပေါက်စီတိုင်ရှော့ချင်းတွေပြန်ရဖို့နဲ့မြေအဝုဆိုရင်လည်းလယ်မြေကိုအစိုးရဘက်ကလက်လို့ပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီတောင်းဆိုချက်ကိုအာဏာမိုက်တွေကမျက်ကွယ်ပြုပြီးသိသိမီသုံးဧကအတွက်ပေ50 60မီတာကွက်သာပြန်ပေးမယ်လို့ကန့်လန့်ခဲ့ကြပါတယ်။လယ်ယာဉ်ရော့ချင်းအတွက်ရသားတပိုင်းစိုးရကို NLD စိုးရကိုပါမေးမြန်းခဲ့ပေမဲ့သူတို့လိုချင်တဲ့အဖြေမရခဲ့ချဘူးလို့ဦးတေဖေးရဲ့တမီးကပြောပါတယ်။ရောချေးသားရရင်သာသမီမြင့်မြင့်တွေကိုရဟခံရှေ့ပြပေးပြီးအမှုတစ်ခုလုပ်မယ်လို့ဦးတင်ဖေးရှိစုခဲ့တာပါ။အခုတော့ဦးတင်ဖေးတယောက်မနေ့ကတမန်တော်ဘွားသာရှမ်းသွားခဲ့ပြီးစ ဆန္ဒမပြီးခဲ့ရပါဘူ
းလူဖာလရှိကလေးလော်ရပါတော့လူလေးတားလ
ေးအဖေလူချင်းသားတို့မလို့ရဘူးကောနော်အလူတွေအတန်းတွေပေါ့သူမသိခဲ့ကသူရမယ်ယွန့်ချင်းတို့မရတော့သူလက်စိတ်ထဲမှာခါစားနေရတာပေါ့နော
်မိသားစုကတော့သူတို့ငယ်စဉ်ကတည်းကနေခဲ့တဲ့အဲ့ဒီမျိုးပေါ်မှာဆက်မနေတော့ပဲအနီနာကရွာမှာပြောင်းနေကြပါတယ်သူတို့အခုထိလဲဘာရောချင်းမမရကြသေးတဲ့မြေယာဆိုရှယ်မှုကတော့သူတို့ဘဝတွေကိုထိခိုက်စေခဲ့ပါပြီ
။
ခါစားရတော့ဘာယူကြမရအောင်ခါစားရတယ်။ကောမလုံငါတကူဆိုရှယ်တော့တဲ့ဆိုကတဲ့ကခလေးရောလူကြီးအထိတမိသားစုလို့ခါစားရတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းရမယ်လို့ဒုသံဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။တို့အတန်အစီအစဉ်ကိုထုတ်လွှင့်ကြတာဖြစ်ပါတယ်။ကျွန်တော်ရဲ့စပိုင်းဆိုင်ရာချိုးရင်မှုကြောင့်အစီအစဉ်တွေကိုစီစဉ်ထားတဲ့အတိုင်းမထုတ်လွှင့်နိုင်တာကိုအနုညွတ်တောင်းပန်အပ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါအောင်မယ်။မြန်မာနိုင်ငံမှာအလုတ်လက်မဲ့နှုံမြင့်တက်နေချိန်မှာလူအများနေစဉ်မရှိမဖြစ်စားသုံးရတဲ့ဆန်ဈေးကအမြင့်ဆုံးမြင့်တက်နေပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံနေဈေးအတက်အကျဘာတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစုစည်းပြီး Pharma Times Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်။လေယာစိတ်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့အတူကျမနန်းလောင်လျှံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြူရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တဲရောက်တဲ့သတင်းတွေထဲမှာတော့တလိမ့်ဆန်အစားဈေးနှုန်းတွေမြင့်တက်လာတဲ့အတွက်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်လာနေပါတယ်ပြည်တွင်းမှာတလိမ့်ဆန်အစားဈေးနှုန်းတွေမြင့်တက်လာတာကြောင့်ဝက်သားပေါက်ဈေးနှုန်းတွေလည်းမြင့်တက်သွားတယ်လို့မွေးမြူရေးလုပ်ကိုင်သူတွေကပြောပါတယ်လက်ရှိဈေးကွက်အတွင်းမှာတလိမ့်ဆန်အားစီကပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းက1200ကျပ်ဈေးကနေလက်ရှိမှာ2500ကျပ်အထိမြင့်တက်လာသလိုတလိမ့်ဆန်အစားပြောင်းကလည်းအရင်ကတစ်အိတ်ကိုကျပ်3300ကနေအခုဆိုရင်3500ကျပ်အထိဈေးပေါက်နေပါတယ်ဖွဲ့နှုတ်ကတော့တစ်အိတ်ကိုအရင်က18000ကျပ်ကနေအခုဆိုရင် 2000 ကျပ်အထိပေါက်ဈေးရှိနေပြီးဈေးကွက်အတွင်းကုန်စည်ပြတ်လတ်မှုတွေပါဖြစ်ပေါ်နေပါတယ်အလားတူပြီးခဲ့တဲ့နှစ်အတွင်းကဝက်သားပေါက်တစ်ကောင်ကိုကျပ်3000ကနေ3200ဝန်းကျင်ဈေးနှုန်းကနေလက်ရှိမှာ3350ကျပ်အထိမြင့်တက်သွားတယ်လို့ပြည်မျိုးနယ်ဝက်မွေးမြူရေးလုပ်ကိုင်သူကိုစိုးထွန်းကပြောပါတယ်။ဝက်တစ်ကောင်အတွက်အစားအစာကုန်ကျစရိတ်ကရောင်းတဲ့ဝင်အထိဆိုရင်တစ်လကိုပြင်းပြ6000ကျပ်ခန့်ကုန်ကြပြီးရောင်းတဲ့ဝင်ဝက်တစ်ကောင်ကိုအများဆုံး4လခွဲခန့်မွေးမြူရပါတယ်။လက်ရှိဝက်ချံဖန်းစရိတ်ကတပိတ်တာကိုကျပ်9800ကနေ1000ကျပ်အထက်ဈေးမှာရှိနေပြီးတိုင်းနယ်ပြည်နယ်လိုက်ဈေးနှုန်းကွာဟမှုရှိနိုင်ပါတယ်။တနိုင်တပိုင်းမွေးမြူသူတွေအနေနဲ့ဈေးကွက်အတွင်းရောက်ချရမှာဝက်အကောင်ရေရာနဲ့ချီပြီးမွေးမြူနိုင်တဲ့မွေးမြူရေးခြံကြီးသမားတွေတဲ့ဈေးနှုန်းရရှိမှုနည်းပါသလိုအလေးချိန်မပြည့်မီတာဝက်အနာကြတာစတဲ့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရတယ်လို့မကွေးမြို့နယ်ကတနိုင်တပိုင်းမွေးမြူရေးလုပ်ကိုင်သူကိုပြစ်မောင်ကပြောပါတယ်
။နှမ်းပြည်ပတင်မမှုထဝက်ကျော်ရောကျနေပါတယ်။ပြည်ပနိုင်ငံတွေကိုနှမ်းတင်မမှုကပြီးခဲ့တဲ့နှစ်တွေအထက်ထဝက်ကျော်ကရောကျသွားတယ်လို့နှမ်းပြည်ပတင်မနေတဲ့ကုန်သည်တွေကပြောပါတယ်။ပြည်ပနိုင်ငံတွေကနှမ်းဝယ်ယူရမှာအရေးသေးပိုင်းကိုအဓိကထားပြီးဝယ်ယူနေကြတာဖြစ်ပါတယ်။လက်ရှိပြည်တွင်းမှာပြည်ပတင်မနိုင်တဲ့အရေးသေးကောင်းနှမ်းထက်ရှိမှုနည်းနေတဲ့အတွက်ကြောင့်တင်မမှုလျော့သွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေကနှစ်စဉ်ပြည်ပကိုနှမ်းတန်ချိန်2500ကျပ်တင်မနိုင်ခဲ့ရာကနေလက်ရှိမှာတော့တန်ချိန်1000ကျပ်သာတင်မနိုင်ခဲ့တယ်လို့နှမ်းပြည်ပတင်ဖို့ရောင်းချနေသူမတ်တီရီကပြောပါတယ်။ဒါအပြင်ပြည်ပကိုကုန်ပစ္စည်းတင်မှုရောင်းချမှုကနေရရှိလာတဲ့နိုင်ငံခြားငွေရဲ့60ရာခိုင်နှုန်းကိုဗဟိုဘဏ်ကအပြင်ငွေလဲနှုန်းပေါက်ဈေးနဲ့မတွက်ပေးဘဲဒေါ်လာကို2100ကျပ်နဲ့သာတွက်ချက်လဲလှယ်ပေးတာတွေကြောင့်တင်ဖို့လိုသူနှဲပါလာတာဖြစ်ပါတယ်။တစ်ဖက်မှာလည်းနှမ်းဆိုင်တောင်သူအချို့အနေနဲ့မြေဩဇာနဲ့ပိုးသက်ဈေးတွေကိုစနစ်တကျမတုံ့ဆွဲတတ်တဲ့အတွက်နှမ်းတွေမှာပိုးသက်ဈေးတကြွင်းတွေကျန်ရှိနေကြတာကြောင့်လည်းအရေးသွေးမမီတာဖြစ်တယ်လို့ကုန်သည်တွေကထောက်ပြပါဗျ။လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့နှမ်းတွေကိုတရုတ်နိုင်ငံကိုပင်လယ်ရေကြောင်းအပြင်နယ်စပ်ဒေသတွေကနေတဆင့်အများဆုံးတင်ပို့နေပြီးဂျပန်၊ထိုင်ဝမ်နဲ့ကိုရီးယားနိုင်ငံတွေကိုလည်းတင်ပို့နေကြပါဗျ။ပ ပြည်တွင်းမှာပုံမှန်နှမ်းထွက်ရှိမှုနှုန်းကတစ်နှစ်ကိုတန်ချိန်6သိန်းကနေ8သိန်းထိထွက်ရှိလေးရှိပေမဲ့ယခုနှစ်မှာတော့ပဋိပက္ခတွေကြောင့်စိတ်ပျိုးမှုနည်းပါးခဲ့တဲ့အတွက်အထွက်နှုန်းတွေလည်းရော့ကျနေပါတယ
်လက်ရှိကာလဟာမြန်မာနိုင်ငံပြည်တွင်းစံစည်းကွက်တက်တန်းတလျှောက်မှာစံစည်းနှုန်းအမြင့်တက်ဆုံးကာလတစ်ခုဖြစ်တယ်လို့စံရောင်းဝယ်ရေးလုံခြုံရေးသူတွေကပြောပါတယ်ဈေးမြင့်ဆုံးကပြည်တွင်းစားသုံးမှုများတဲ့ရွှေဘုံပေါ်စံမွေစံအမျိုးအစားဖြစ်ပြီးစံအဟောင်း24ပြည်တိတ်ကို7သိန်းကျော်အစ်စ်တဲ့အိတ်ကို900ကျော်ထိပေါက်ဈေးရှိနေတာပါ။အ
ဲရေမောင်းတူဦးကဝန်ထပ်တွေရရပါဘူး။ဒါဒီဒီအဲ့ဒီကိစ္စကိရတာဒီဒီဝန်ထပ်တွေရအောင်စကရင်းကားနဲ့ဆက်မရင်းကားနဲ့ဈေးကားလိုဝန်လို့ရအောင်ကိုယ်လည်းကြားထားတယ်လို့မရအောင်အဲ့ဒီကြောင်ရောင်းဆက်ရှိဆက်ရတဲ့ခြေထားကြည့်ကြပါမယ်။ဒါဒီဒီကဝန်ထပ်သွားလာပြီ။ကိုကြီးရှိနေကြတော့ဘူး။ဝင်တော့ဘာမှအခုခေတ်ကျတော့လည်းဟိုဂျူးကြီးချက်လည်းမရဘူး။ဒါဒီကဝန်လို့ရတယ်လည်းကြတော့တိတ်တော့
အလားတူတခြားဆံအမျိုးအစားတွေဖြစ်တဲ့ကြားပြန်မနောဒုက္ခဆင်းသွယ်မှော်ပြီးဆံအေယာပရိသာနှံကားပြောထွန်တောင်ပြန်မွေစဘာကြီးစားတဲ့ဆံတွေလည်းမျိုးအစားလိုက်ဈေးနှုန်းတွေမြင့်တက်နေပါတယ်အခုလိုဈေးကွက်တွင်ဆံဈေးနှုန်းတွေမြင့်တက်လာရတဲ့အချက်တွေထဲမှာပြည်ပကိုစံတင်ပို့နေတဲ့ကုန်တွေတွေကဆံအပြိုင်ဆိုင်ဝယ်ယူမှုတွေရှိနေတာကြောင့်လည်းပေါဝင်နေတယ်လို့အမည်မဖော်လိုတဲ့ဆံကုန်တွေတူကဆိုပါတယ
်လောလောဆယ်ရုံနဲ့တော်တော်ပေါင်းနေတယ်
ဟုတ
်ကဲ့။ဘာပြောလဲရတယ်။ဟိုဒီကိုတရကားပြောတာကိုက်တာပေါ့ကွာ။ဟိုဖြစ်နေတဲ့အေးမြရှိတယ်ပို့လို့ချေ။ဟိုပါစီးတပါးတွေရတယ်သူကဖတ်တော့ထုတ်ထားတာလို့ရှိတယ်။ဟိုပါစီးဆက်ကငွားနေစတာပြန်လေရောင်းနေတင်လာ
။ဟု
တ်ကဲ့။နော်။အဲ့ဒီချိန်မှာဟိုပါစီးတပါးနဲ့တရုတ်လိုက်အပြိုင်ဆိုင်ဝင်နေရတဲ့ချိန်ဖြစ်သွားတယ်။ဟု
တ်ကဲ့။ဒ
ီဟိုပါစီးတပါးကကွာသူကမိုဘိုင်းနဲ့မရဖတ်တော့ထုတ်ထားတာဟုတ်။အားမှာဒီတက်နဲ့ကိုရမှာ
။အဲ့
တော့သူကအမရမှာတောင်းလို့။ဟုတ်လား။တရုတ်လိုက်တပါးနဲ့ချိန်ကြီးဝင်တယ်။ဒါပြရဟိုပါဒီကနဲ့ပါဝါနေကြတာကြည့်ရအော
င်ဟုတ်ကဲ့လျှက်စစ်မီမမှန်လို့မီးဆက်အသုံးပြုပြီးချိတ်ခွဲရတာစဘာဆိုင်ပြိုးတဲ့အခါမြေဩဇာဈေးတွေမြင့်လို့လိုအပ်တဲ့ပမာဏကိုမထည့်သွင်းနိုင်တာကြောင့်စဘာအထွက်နှုန်းရောကျမှုတွေကလည်းပြည်တွင်းဆက်စင်းတော့မြင့်တက်လာစေတဲ့အချက်တွေဖြစ်တယ်လို့စံကုန်တွေတွေကသုံးသပ်ပါတယ်လက်ရှိပြည်တွင်းမှာကုန်စည်နှုန်းကစမတန်မြင့်တက်နေပြီးအလုံးလက်မဲ့နှုန်းကမြင့်တက်နေတာကြောင့်လက်လုံးလက်စားအခြေခံလူတန်းစားတွေစားဝတ်နေရေးအတွက်ဒုက္ခရောက်နေကြပါတယ
်အခုဆက်ပြီးဇန်နဝါရီလ25ရက်နေ့ကနေဖေဖော်ဝါရီလ1ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံတွေကိုပြောပြချင်ပါတယ်။ချက်တူနီကတော့ဈေးကွက်တွေကိုအများအပြားဝင်ရောက်နေတဲ့အတွက်ဈေးတွေကဇက်တိုက်ကျဆင်းနေပါတယ်။ပြီးခဲ့တဲ့လကလေးကကျဆင်းနေခဲ့တာဖြစ်ပြီးချက်တူလှိုင်းလှိုင်းဝင်ချင်ဖြစ်တဲ့လေးလပိုင်းထိကျဆင်းနိုင်အောင်မယ်လို့ချက်တူဆိုင်ကုန်တွေကဆိုပါတယ်။နေစဉ်အဝင်ကိုထိမ့်မိမယ်ယခုထက်စီကြာစင်းမီကိုစိုးရိမ်ပြီးအဝင်ပိုများလာတယ်လို့သိရပါတယ်နေစဉ်ရန်ကုန်ပြည်နယ်ဈေးကွက်ကိုပိတ်တာချိန်2သိန်းနီးပါးအဝင်ရှိနေပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာကျက်သွန်းနီမြစ်သားစိတ်ဖြူမြင်းချံတို့ကတပိတ်တာကို1500ကျပ်ကနေ2250ပေါင်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို200ကျပ်စီကြာစင်းသွားခဲ့ပါတယ်ပခုတ်ကူဈေးကွက်မှာတပိတ်တာကို900ကနေ1350ပေါင်ဈေးရှိပြီးပိတ်တာကို400ကျပ်စီကျဆင်းသွားပါတယ
်။တရုတ်ဂိတ်တွေပိတ်လိုက်ပြီးနောက်ပိုင်းဈေးကွက်အေးသွားခဲ့တဲ့ပဲဒီစင်ကဂိတ်တွေပြန်ဖွင့်ပြီးနောက်ပိုင်းဇက်တိုက်ဈေးမြင့်တက်လာပါတယ်။လက်ရှိဈေးကွက်ထဲကိုပဲဒီစင်အစ်တွေဝင်ရောက်နေပြီးဈေးကောင်းရနေတယ်လို့ပဲဒီစင်ဆိုင်တောင်သူတွေကပြောပါတယ်။ပဲဒီစင်ကိုအဓိကတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြင်အခြားဥရောပနိုင်ငံတွေကိုလည်းတင်ပို့နေတာဖြစ်ပါတယ်။2020နဲ့2023ဘန်ဒါနှစ်အတွင်းမှာတော့ပဲဒီစိန်တင်ပေါ်မှုကိုတုံးမြင့်မှုအတွက်လှုပ်ဆောင်နေတယ်လို့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကဆိုထားပါတယ်။မန္တလေးဈေးကွက်မှာပဲဒီစိန်အညာခရမ်းရွှေဝါက3နင်းဝင်တအိတ်ကို33,500ကျပ်ကနေ23,000ကျပ်အထိပေါက်ဈေးရှိနေပြီးတပတ်အတွင်းတအိတ်ကို3,000ကျပ်ဈေးမြင့်တက်လာပါတယ
်။ဆန်ဈေးကပြီးခဲ့တဲ့လအလေကလေးကဇက်တိုက်မြင့်တက်နေခဲ့တာဖြစ်ပြီးဆက်ပြီးတက်နိုင်အောင်မယ်လို့စံကုန်တွေရိအများစုကခန့်မှန်းထားကြပါတယ်။တရုတ်နယ်စပ်ဂိတ်တွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းဆန်ဈေးတွေပုံမှန်မြင့်တက်လာခဲ့တာပါဆန်ဈေးတွေယခုထက်မြင့်တက်မှာကိုစိုးရိမ်ပြီးဝယ်ယူတော်လောင်တာတွေကဆန်ဈေးတွေကိုပို့ပြီးမြင့်တက်စေတာလို့ဗကိုးတိုင်းဆန်ဆက်ပိုင်ရှင်တဦးကဆိုပါတယ်ရန်ကုန်ဝါဒန်ဈေးကွက်ကတော့ဆန်အဝင်ပုံမှန်ရှိနေပြီးအစ်စ်ဝင်တဲ့ဆန်တွေအယောင်းဝယ်ကောင်းနေတယ်လို့သိရပါတယ်ပေါ်ဆန်းဆန်မြို့နယ်စုံတို့ကတအိတ်ကိုအနည်းဆုံးသေး6,300ကနေ9,300ကျားပေါက်ဈေးရှိနေပြီးတပတ်အတွင်းတအိတ်ကို9,000ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းတအိတ်ကို10,000ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။ရွှေဘိုပေါ်ဆန်းဆန်ကတော့အစ်စ်တအိတ်ကို9,800ကနေ18,000ပေါက်ဈေးရှိနေပြီးတအိတ်ကို4,000ကျပ်ဈေးတက်လာပါတယ်။တလအတွင်းတအိတ်ကို16,000ကျပ်ဈေးမြင့်တက်လာခဲ့တာပါ။ အမထဆန်နဲ့25မတန်ဆန်တို့ကတအိတ်ကို46000ကနေ48500ပေါင်စေးရှိနေပြီးတအိတ်ကို2500ကျပ်စေးမြင့်တက်လာခဲ့ပါတယ်။တလအတွင်းတအိတ်ကို4500ကျပ်စေးမြင့်တက်လာခဲ့ပါတယ်။တလအတွင်းဆန်သစ်အတအိတ်ကိုအနိုင်ဆုံးစေး3000ကနေအမြင့်ဆုံးစေး16000ကျပ်တီစေးမြင့်တက်လာခဲ့ပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်။
ဆက်လက်ပြီးတော့တင်ပြပေးဖို့ရှိတဲ့အကြောင်းအရာတစ်ခုကတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ဖြစ်ပါတယ်။နောက်ဆင်ခဲ့ရတာကတော့လေယာစီးပွားသတင်းများအစီအစဉ်ဖြစ်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးမှာက2022ခုနှစ်ဟာကိုဗစ်ကာယောဂါရုရှားရဲ့ယူကရိန်းကျူးကျော်စစ်ငွေကြေးဖောင်းပွားမှုယာတီဥရုဖောက်ပြန်မှုအကျိုးဆက်စတဲ့အကြောင်းရင်းတွေကြောင့်ကမ္ဘာတဝန်းဆုံးရှုံးနေတာမှုတွေကြီးကြီးမားမားပေါ်ပေါက်ခဲ့ရတဲ့နှစ်တစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲအစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အာထုတ်ကြိုးပမ်းမှုတွေတွေ့မြင်ခဲ့ရတဲ့နှစ်တခုဆိုရင်လည်းမမှားပါဘူးဒီလိုသမိုင်းဝင်သဘောတူညီချက်တွေအမှန်တကယ်လက်တွေ့အကောင်အထည်ဖော်နိုင်မလားဆိုတာဒီနှစ်အတွင်းစောင့်ကြည့်ရမယ်လို့ပညာရှင်တွေကပြောဆိုထားပါတယ်ရာသီဥတုနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြထားပါတယ်
2022ခုနှစ်အတွင်းကုလသမဂ္ဂဦးဆောင်မှုနဲ့နိုင်ငံဆောင်ကချမှတ်နိုင်ခဲ့တဲ့အထင်ကရဆုံးဖြတ်ချက်တွေကြောင့်တနည်းတခြားပိုးပြီးတော့ဆိုးဝါးလာတဲ့ဥဒုယာသည်ဘေးဒဏ်တွေလျော့ပါတက်သားရောမလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။မနေ့ကပေးခဲ့တဲ့ကတိစကားတွေအခု2023ခုနှစ်မှာအကောင့်ထည့်ဖို့မလား၊ရှေ့ရှေ့ခနဲ့ဖွံ့ဖြိုးတိုးတက်မှုတွေတွေ့ရရောမလားဆိုပြီးတော့စောင့်ကြည့်နေကြပါပြီ။မနေ့ဖေဖော်ဝါရီလအတွင်းယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ရုရှားကိုအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ထားတာကြောင့်ရုရှားကလည်းဒါကိုလက်တုံမြန်တဲ့အနေနဲ့ဥရောပကိုတင်ပို့နေတဲ့သူ့ရဲ့သဘာဝတံငယ်တွေကိုဖြတ်တောက်လိုက်ပါတယ်။ရုရှားကသူ့ရဲ့စွမ်းအင်တွေကိုလက်နက်လို့အသုံးချလာတဲ့အတွက်ဥရောပဘက်ကလည်းလောင်စာအတွက်တံငယ်တွေကိုတခြားကဝယ်ယူတူလောင်ခဲ့ကြရပြီးတော့ကြောက်မိသူနဲ့နျူကလ িয়ার စွမ်းအင်ဖက်ကိုတူချဲ့လုပ်ကင်လိုက်ရပါတယ်။တချိန်တည်းမှာလည်းတန်ရှင်စွမ်းအင်တွေတိုးမြင့်ထုတ်ရေးရည်မှန်းချက်တွေကိုပါဥရောပနိုင်ငံတွေကတညီတညွတ်နဲ့တိုးမြင့်တက်မှတ်ခဲ့တာပါ။အမေရိကန်အခြေစိုက်သဘာဝတရံစရနဲ့ဥဒုယာတိအေးစောင့်ကြည့်လေ့လာနေတဲ့ WRN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအနီဒက်စကူပတာကဒါအကောင့်ဖက်ကိုဥတီလာမလားဆိုတာစောင့်ကြည့်ရမယ်လို့ပြောပါတယ
်။ Europe they actually taking this opportunity to increase its ambition.
ဥရောပကဒါကိုခွင်လန်းတုံးချပြီးသူတို့ကြီးမန်းချက်ကိုတိုးမြင့်လိုက်ပါတယ်။လျှော့ချလိုက်တာမဟုတ်ပါဘူး။ဒါကြောင့်ဥရောပရဲ့အဲ့ဒီစွမ်းအင်ရေးရာမူဝါဒတွေနဲ့အဲ့ဒီစီးလုံးညှိနှိုင်းမှုတွေရှေ့ဆက်သွားကြမလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်။ဒီလိုအပြောင်းအလဲမျိုးဒီလိုကာလမျိုးကတော့စားသုံးသူတွေရဲ့ပူပေါင်းပါဝင်မှုမရဘဲနဲ့အကောင့်ထည့်ဖို့လို့မရပါဘူး
။ရုရှားရဲ့ကျူးကျော်စစ်ကြောင်းပြန်ပြည့်မြဲစွမ်းအင်ထုတ်ရေးပို့ပြီးတော့အရေးကြီးလာတယ်လို့ဥရောပနဲ့ပြည်သူ83ရာခိုင်နှုန်းကလက်ခံကြောင်းလဲလူလူစစ်တမ်းတရားမှာဖော်ပြပါဗျ။ကမ္ဘာတဝန်းလုံးမှာတော့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူမှုတွေကမနှစ်2022ခုနှစ်မှာ8ရာခိုင်နှုန်းအထိတိုးလာပါဗျ။နောက်ထပ်အထင်ကြီးအဆုံးဖြတ်ချက်တစ်ခုကတော့2030ပြည့်လွန်နေမှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုထိန်းသိမ်းဖို့နိုင်ငံဆောင်ကသမိုင်းဝင်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ထဲထပ်ပြီးတော့ဆောင်ကြရမယ့်ကိစ္စတစ်ခုကတော့တစ်တော်ပြုံးတယ်မို့ပါ။ရွှေကောက်ခံနိုင်ငံရေးကောင်းဆောင်တွေဒီကိစ္စဘာဆက်လုပ်မလဲဆိုတာဆောင်ကြည့်ရပါလိမ့်မယ်လို့ WR ကပြောပါတယ်။ကမ္ဘာကြီးရဲ့အဆုံးလို့တင်စားခေါ်ပေါ်ကြတဲ့အမေဇုန်အပူပိုင်းတစ်တော်ကြီးတွေဟာနိုင်ငံပေါင်း6ခုကိုလွှမ်းခြုံထားတာဖြစ်ပြီးတော့ကမ္ဘာစည်းဝါးကိစ္စနဲ့ကောင်းတဲ့အတွက်အရေးကြီးလာတဲ့အပြင်လူပေါင်း48တန်းတို့အသက်ရှင်ရက်တည်းရေးအမိပြုတ်နေရတဲ့တစ်တော်ကြီးတွေလည်းဖြစ်ပါတယ်။လက်ရှိအမေဇုန်တစ်တော်ပြုံတည်မှုက18ရာခိုင်နှုန်းအထိရှိနေပြီးသူ့အနာဂတ်ကတစ်တော်မြင်နေရအများစုရှိရာဘရာဇီးလ်နိုင်ငံပေါ်မှာအများကြီးမူတည်နေပါတယ်။2021ခုနှစ်သမရဟောင်းဂျီယာဘောဆိုနာရိုလက်ထက်တုန်းကတော့ကမ္ဘာတစ်တော်ပြုံတည်မှု40ရာခိုင်နှုန်းဟာဘရာဇီးလ်နိုင်ငံမှာပေါ်ပေါက်ခဲ့တာပါ။လက်ရှိဘရာဇီးလ်နိုင်ငံရဲ့သမ္မတလူလာဒီဆယ်ဗာကတော့သဘာဝပတ်ဝန်းကျင်အရေးအလေးထားသူဖြစ်ပြီးတစ်တော်ပြုံတိမှုတိုက်ဖြစ်ရေးလုပ်ကိုင်းသွားမယ်လို့ကတိပြုထားသလိုသဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ဝန်ကြီးတစ်တွေကိုပါခန့်အပ်ထားပါပြီ
။တစ
်တော်ပြုံတိမှုအရေးကျွန်တော်တို့လုပ်ကိုင်းလာကြတာအတော်ကိုကြားပါပြီ။ဒီပြဿနာကိုသိသူအတော်များပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ထိရောက်အောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ဘရာဇီးမှာရောကမ္ဘာတစ်ဝန်းကတစ်တော်ပြုံးနှိမှုတွေရပ်သွားစေမဲ့နီလန်းတစ်တွေပေါ်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။တစ်တော်တွေရှိနေတဲ့ဒေတာတစ်ခုထဲမှာမကဘဲအဲ့ဒီကလူတွေရဲ့ရှင်သန်ရက်တည်ရေးလဲပါပါတယ်
။တစ်တော်ထိန်းသိမ်းရေးအတွက်ပေးအပ်မဲ့ဆုလစနဲ့ကာဗွန်ရောင်းဝယ်မှုလုပ်ငန်းတစ်တော်ထိန်းသိမ်းရေးတည်တံ့ဗန္ဒာငွေစသဖြင့်ဘရာဇီးလျမူဝါဒတွေနဲ့ဆောင်ရွက်ချက်တွေအတိုင်း
အထူးကအပူပိုင်းတတော်ကြီးတွေရှိရာအင်ဒိုနီးရှားနဲ့ကွန်ဂိုမြေဝမှာရောအတူယူလောက်ကင်လာကြမလားဆိုတာကိုလည်းစိတ်အားထက်သန်စွာစောင့်ကြည့်ရမယ်လို့လည်းပြောပါတယ်နောက်ထပ်ဆောင်ကြည့်ရမယ့်ကိစ္စတစ်ခုကတော့လူသားတွေနဲ့စီးပွားရေးလုပ်ငန်းအလုံးအပါအဝင်တဘာဝပတ်ဝန်းကျင်တစ်ခုလုံးကိုပါအကျိုးရှိစေမယ့်အသွင်ကူးပြောင်းရေးကိစ္စဖြစ်ပါတယ်။အဲ့ဒီလိုအပြောင်းလဲလုပ်ဖို့စီးရဲနွမ်းပါတဲ့တိုင်းပြည်တွေကိုလက်တွဲကူညီထောက်ပံ့နိုင်ဖို့အတွက်2030ပြည့်လုံနှစ်မှာဒေါ်လာ5.3 trillion အထိငွေကြေးလိုအပ်ပါတယ်။ဒါကြောင့်လဲဖလုံအိမ်တွေအများဆုံးထုတ်လုပ်နေကြတဲ့တိုင်းပြည်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေစီကငွေကြေးပုံမထည့်ဝင်လာကြမလားဆိုတာကြွန့်ကျင်သူတွေစောင့်ကြည့်ကြပါလိမ့်မယ်။WRI ကတင်ပြသွားတဲ့နောက်ဆုံးအချက်တစ်ခုကတော့အမေရိကန်ပြည်ထောင်စုရဲ့ဥတုရာသီဆိုင်ရာဆောင်ရွက်ချက်တွေဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်အတီးပြုလက်မှတ်ရေးထိုးလိုက်တဲ့တမိုင်းဝင်ငွေကြေးဖောင်းပေါက်မှုလျှော့ချရေးဥပဒေမှာတော့တဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်မဲ့လုပ်ငန်းတွေအတွက်ဘဏ္ဍာငွေတွေချထားပေးတာပါ။ဒီတမိုင်းဝင်ဆောင်ရွက်ချက်တွေကဖလုံအိမ်တက်ငွေလျှော့ချရေးအမေရိကန်ရဲ့ရည်မှန်းချက်တွေပြည့်မီနိုင်မလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်လို့ WRI ကရွေးချယ်တင်ပြသွားပါတယ်။မနေ့ကဂရီတွေအကောင့်ထဲပေါ်ကြမလားဆိုပြီးတော့ပညာရှင်တွေကအခုလိုစောင့်ကြည့်နေကြချိန်မှာပဲပြီးခဲ့တဲ့လပိုင်းလောက်ကပဲလူပေါင်း33သန်းကျော်ရေပေးတင်ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာတော့ဘလူချီစတန်အရက်မှာအေးအေးဒဏ်နဲ့အလူအလဲရင်ဆိုင်နေရပါတယ်။ဇန်နဝါရီလနောက်ဆုံးပတ်နေ့အပူချိန်ကအနုတ် 18 ဒီဂရီဆယ်လ်စီယပ်အထိရောက်ရှိခဲ့တာပါ။တဘာဝပတ်ဝန်းကျင်ဆိုင်ရာကြွမ်းကျင်သူတွေကတော့ဥတုရာသီပြောင်းလဲမှုကြောင့်ဘလူချီစတန်မှာရာသီဥတုပိုးပြီးတော့ကျန်နေလာတာလို့ပြောပါတယ်။ရာဒီဥတုနေ့စဉ်ပြောင်းလဲနေပြီးတော့တနေ့ထက်တနေ့ပိုဆိုးလာတယ်လို့ကွက်တာမိုးလီဝုဒ်ဌာနကလည်းပြောပါတယ
်။ Jitni heat increase ho gaya mare
be. ရာဒီဥတုအခြေအနေကနေ့တိုင်းပိုဆိုးလာပါတယ်။လေလူတွေရောက်လာတဲ့အပူချိန်ကပိုတိုးလာတာကြောင့်ကျွန်တော်တို့ရာဒီဥတုတွေပြောင်းလာပါတယ်။ရေကြီးရေရှမ်းမှုတွေနဲ့လည်းကြုံရပါဦးမယ်။ဒါမဲ့၅နှစ်အတွင်းမိုးခေါင်ရေရှားပြီးဘလူးချီစတန်တောင်ပိုင်းမှာအပူလှိုင်းကြီးတွေလည်းဝင်လာမှာပါ။တစ်ဆက်တည်းမှာပဲဆောင်းတွင်းဆိုရင်လည်းအေးအေးဒဏ်ကပိုပြီးကြမ်းတမ်းလာပါလိမ့်မယ်။
အခုလိုတဘာဝဘေးဒဏ်ကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံအတွင်းနိုင်ငံတကာအတိုင်းဝိုင်းကဒေါ်လာ10ဘီလီယံအကူအညီပေးဖို့ဂျီနီဗာမှာကျင်းပခဲ့တဲ့ဥတုရာသီညှိနှိုင်းခံမသဘောတူညီခဲ့တာပါ။ရေနံကုမ္ပဏီတွေတိုးတက်တဲ့နိုင်ငံကြီးတွေကဖလုံအိမ်တန်းငွေတွေကိုအများဆုံးထုတ်လုပ်နေကြတာဖြစ်ပြီးပါကစ္စတန်နိုင်ငံကတော့1ရာခိုင်နှုန်းလောက်ပဲထုတ်လုပ်နေတာဖြစ်ပေမဲ့လို့ပြင်းထန်တဲ့တဘာဝဘေးဒဏ်တွေကတော့အခုလိုဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေကခါးစည်းရင်ဆိုင်နေကြတာလည်းဖြစ်ပါတယ်။ကျွန်မနှံလောပါ။
နောက်တော့ဆင်ခဲ့ရတာကတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်အစီအစဉ်မှာလို့ရှင်ဆိုလို့ရှိရင်တော့အာဆီယံနဲ့မြန်မာအရေးအမေရိကန်ကာကွယ်ရေးဝင်ကြီးရဲ့တောင်ကိုရီးယားနဲ့ဖိလစ်ပိုင်ခီးစဉ်စတာတွေကိုတင်ဆက်ထားပါတယ်မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်အချိန်နဲ့တိုက်ဆိုင်စွာပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာပြီးနောက်ပထမအဆုံးအကြိမ်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကို February 3ရက်တောက်ကြနေ့မှာဂျကာတာမှာစတင်ကျင်းပခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာနိုင်ငံပြဿနာဟာဒီအာဆီယံအစည်းအဝေးမှာအဓိကဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာအရေးချဉ်းကပ်ဆောင်ရွက်မဲ့နည်းလမ်းကိုတင်ပြခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရီနိုမာဆူဒီကအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်။
I briefed the meeting on the Indonesia approaches on Myanmar as chair.
ဒီအစည်းအဝေးမှာအာဆီယံဥက္ကဋ္ဌနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုချင်းကပ်ဆောင်ရွက်မယ့်နည်းလမ်းကိုကျွန်မတင်ပြခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရပ်ဟာအဓိကဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းထောက်ခံပါတယ်။မြန်မာနိုင်ငံမှာအားလုံးပါဝင်တဲ့ဆွေးနွေးမှုတရက်ဖြစ်အောင်ဒီဘုံသဘောတူညီချက်၅ရပ်ကိုတိတိတသားတိုးတက်မှုရအောင်အတွက်အကောင့်ထည့်ဖော်ဖို့တောင်းဆိုတိုက်တွန်းသွားမယ်လို့သဘောတူခဲ့ကြပါတယ်။
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာအရေးကိုပြက်ပြက်သားသားလှုံ့ဆော်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံကိုစစ်ဘက်နောက်ခံရှိသူတဦးခန့်အပ်စေလွတ်မယ်လို့ဗုဒ္ဓဟူးနေ့တုန်းကပြောဆိုခဲ့ပါတယ်။ဒါအပြင်အင်ဒိုနီးရှားရဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဘိုချုပ်ဂျီဟောင်လူဟတ်ဘန်ဂျေတန်ကမြန်မာနိုင်ငံမှာစစ်တပ်ကနောက်ဆုတ်ပေးပြီးတိုင်းပြည်ကိုအရေးအချင်းရှိသူတွေကိုဥဆောင်ဝင်ပေးဖို့နဲ့အင်ဒိုနီးရှားရဲ့အသွင်ကူးပြောင်းရေးကိုနမူနာယူဖို့မကြသေးမီကပါတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအတွင်းထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်တို့ကမြန်မာစစ်ကောင်စီနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတာတွေရှိပေမဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်းစတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီအပေါ်ထိတိယောက်ယောက်ပြောဆိုဝေဖန်တာတွေရှိတယ်လို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကပြီးခဲ့တဲ့ရက်ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။ ဒါအပြင်မြန်မာစစ်ကောင်စီအားတရားဝင်မှုမရှိဘဲမြန်မာနိုင်ငံကိုလည်းအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့သူကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာမျိုးပေါင်း130လောက်ကိုလုံခြုံရေးအရာထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ရက်ကဝန်ခံပြောဆိုခဲ့ပြီးနောက်မျိုးပေါင်း40လောက်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ပါတယ်ဒါပေမဲ့လည်းနယ်မြေအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီမှာဒီနယ်မြေထိန်းချုပ်ရေးကိုအကောင်အထည်ဖော်နိုင်ပါမလားလို့အခဲခတ်တွေကတော့မေးခွန်းထုတ်ပါတယ်အမေရိကန်အပါအဝင်မြန်မာဒီမိုကရေစီအရေးထောက်ခံတဲ့နိုင်ငံတွေကတော့စစ်ကောင်စီရွေးကောက်ပွဲလုပ်မယ်လို့ရည်မှန်းထားတဲ့ဩဂုတ်လလောက်မှာပဋိပက္ခတွေပုံမပြင်းထန်နိုင်တယ်လို့တတိပေးပြောဆိုထားပါတယ်မြန်မာအပါအဝင်အာရှဒေသအတွင်းစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိတောင်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အင်ကာနေမှာဝင်ကြီးအော့စတင်ဟာတောင်ကိုရီးယားကာကွယ်ရေးဝင်ကြီးလီယွန်ဆပ်နဲ့တွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့စစ်ရေးချင်းချောင်းမှုရန်ကိုဆွေးနွေးခဲ့ပါတယ်။အမေရိကန်တိုက်လေယာဉ်တွေလေယာဉ်တင်သင်းမောတွေအပါအဝင်အမေရိကန်စစ်အင်အားတွေတိုးချထားဖို့နဲ့နှစ်နိုင်ငံစစ်ရေးပူးတွက်လေ့ကျင့်မှုတွေကိုတိုးချက်ပြုလုပ်သွားဖို့သဘောတူခဲ့ကြပါတယ်။
The United States and the ROK are committed to
ရောက်ကိုရီးယားကနျူကလ িয়ার နဲ့တိုက်ခိုက်လာရင်ဘယ်လိုခုခံကာကွယ်မလဲဆိုတာကိုရည်ရွယ်ပြီးပူးတွဲလေ့ကျင့်ဖို့ကိုလည်းဆွေးနွေးခဲ့သလိုကြာတာပတင်းနေတုန်းကနှစ်နိုင်ငံလက်တပ်ပူးတွဲလေ့ကျင့်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားရဲ့လောက်ရဟာတင်းမာမှုကိုစိုးရိမ်ရတဲ့အနေရောင်အမတ်အထိရောက်အောင်တွန်းပို့နေကြောင်းနဲ့လိုအပ်ရင်နျူကလ িয়ার အပါအဝင်တာလတ်တာဝေးပစ်လက်နက်တွေနဲ့တုံ့ပြန်သွားမယ်လို့ကြာတာပတင်းနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဒန်လွင့်အစီအစဉ်တွေထုတ်လွှင့်တဲ့နေရာမှာစပိုင်းဆိုင်ရာချိုးယွင်းမှုတွေကြောင့်အဆင်မပြေဖြစ်သွားတာတွေအတွက်အနုညွတ်တောင်းပန်အပ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့အခြေအနေဟာကောင်းမလာတဲ့အပြင်အခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံအရှိတောင်အာရှနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။အခုကျင်းပတဲ့အစည်းအဝေးဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထင်အတော်ကြာဆွေးနွေးခဲ့ကြပေမဲ့မြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့လက်ရှိအခြေအနေတွေကိုကြည့်ရင်အခြေအနေပိုကောင်းမလာတဲ့အပြင်ပိုဆိုးလာနေတာကိုပြနေတယ်လို့လည်းပြောကြခဲ့တာပါ။ဒါပြင်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်အဖွဲ့အားလုံးပေါင်းဆွေးနွေးနိုင်ဖို့အဖမ်းခံရတဲ့သမရဦးဝင်းမြတ်နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါင်းနိုင်ငံအချင်းသားအလုံးကိုပြန်ပြီးလှုပ်ပေးဖို့လည်းတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတချို့ရဲ့ထုတ်ပြန်ပြောဆိုချက်တွေကတစ်ဖက်သက်ဆန်ပြီးမှန်ကန်မှုမရှိတာကြောင့်ပယ်ချတယ်လို့အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနက February 4ရက်နေ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌယိုဟေးဆာဆာကာဝါဟာစနေနေ့ကရခိုင်တပ်ဖွဲ့ AA ရဲ့နိုင်ငံရေးမှူးဦးဦးလှစောနဲ့တွေ့ဆုံခဲ့ပြီးတော့လက်ရှိအဖြစ်အခြေအနေတည်မြဲစေချင်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်လာချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်ကမ္ဘာမြို့အသီးသီးမှာအဝေးရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့မှာဆန္ဒပြခဲ့ကြပါတယ
်။တရင်အချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်တွေထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုနယ်ကတော့ကိုခင်မောင်စိုးမင်းဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဆော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.